စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးပူးပေါင်းအဖွဲ့တွေကြားမှတိုက်ပွဲတွေဖြစ်ခဲ့တဲ့ချင်းပြည်နယ်ကထန်တလန်မြို့ပေါ်နေသူပြည်သူတော်တော်များများအိုးအိမ်တွေကိုဆွန့်ပစ်ပြီးတော့ထွက်ပြေးနေကြတာတချို့ဆိုရင်အိန္ဒိချင်းအိန္ဒိယနိုင်ငံဘက်အထက်အထိထွက်ပြေးကြသူတွေရှိပါတယ်။ဟာခါမြို့ပေါ်မှာဆိုရင်လည်းမြို့ပေါ်ကတချို့နေအိမ်တွေကိုစစ်တပ်ကပြောင်းရွှေ့ခိုင်းနေပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုသားညင်ဦးပြောပြပေးပါမယ်ရှင်။
ပြီးခဲ့တဲ့စက်တင်ဘာလ18ရက်စနေနေ့ကချင်းပြည်နယ်ထန်တလန်မြို့မှာစစ်ကောင်စီတပ်တွေနဲ့ထန်တလန် CTF ချင်း National Army တို့ပူးပေါင်းအဖွဲ့တွေတိုက်ပွဲဖြစ်ခဲ့ပြီးတော့စစ်ကောင်စီဘက်ကလက်နက်ကြီးတွေပစ်ခတ်တာကြောင့်မြို့ပေါ်ကနေ20ခန့်မီးလောင်ပြီးမိနေတပ်ဖို့တောက်တဲ့ဘာသာရေးတင်းအောင်ဆရာတော်တပါးကြီးစံထိမှန်ပြီးသေဆုံးခဲ့ပါတယ်။တိုက်ပွဲပြင်းထန်တာကြောင့်မြို့ပေါ်နေထိုင်သူတွေဟာစစ်ဘေးလွတ်ရာကိုတင်းရှောင်နေရပြီးတော့အခက်အခဲတွေအခုကြုံနေရတယ်လို့ဒေသခံတအူကပြောပါတယ
်။ထန်တလန်မြို့နယ်ကမြို့နယ်မှာယူအပေါင်းက85တကူးစီမီပါရှိတယ်95% လောက်ဆုံးခေါ်ပြကြပြီအဲ့ဒါတော့ဒီနေ့ထန်တလန်ကိုဖုန်းဆက်တော့လူကမဆော်သေးတဲ့လူအဲ့ဒီခြေက၄-၅ဦးတည်းကျန်တော့တာအဲ့ဒီမှာပဲအာကျွန်တော်တို့ကစစ်ဘေးဆောင်အနေနဲ့အာအိန္ဒိယပြည်ထက်မှာပြီးတဲ့လူရှိတယ်အိန္ဒိယပြည်နဲ့ညီတဲ့ယူအလဲဒီမှာကြွားတဲ့လူတွေရှိတယ်အမျိုးမျိုးပေါ့နော်ရှင်ပြည်သူနေကြတာပေါ့နော
်ထန်တလန်မြို့ဟာအင်ဂျီ1000ဝန်းကျင်ခန့်ရှိပြီးတော့လူကြီးတပေါင်းကျော်နေထိုင်တဲ့မြို့ဖြစ်ပြီးတော့အခုခါမှာတော့မြို့ပေါ်နေသူတွေအားလုံးမြို့ကိုဆွန့်ခွာသွားပြီဖြစ်ပါတယ်စက်တင်ဘာလ9ရက်က CDF နဲ့စစ်ကောင်စီတပ်တွေမျိုးရင်းမှာတိုက်ပွဲဖြစ်ခဲ့ပြီးစက်တင်ဘာလ10ရက်မှာတော့ချင်းမီနယ်ထန်တလန်မြို့ကလုံလဲကြီးရွာမှာရှိတဲ့စစ်ကောင်စီအခြေစိုက်စခန်းတစ်ခုကို CNA နဲ့ CDF ထန်တလန်တို့ပူးပေါင်းတိုက်ခိုက်ခဲ့တာပါစခန်းကိုမိရှုလက်နက်ခဲယမ်းတွေယူဆောင်ပြီးတော့စစ်ကောင်စီတပ်ဖွဲ့ဝင်တွေပါအသေးပြောက်ရှိခဲ့တာကြောင့်မလို့လင်းပစ်ကူတွေပါအုံပြုခဲ့ရတဲ့အထိတိုက်ပွဲကပြင်းထန်ပါတယ်အဲဒီနောက်ထန်တလန်မြို့ပေါ်မှာအခုလိုတိုက်ပွဲတွေဆက်ဖြစ်နေတာပါထန်တလန်မြို့ပေါ်တိုက်ပွဲမှာတော့စစ်ကောင်စီဘက်ကအယောက်30ခန်းတိုက်ဆုံးခဲ့တယ်လို့ CDF ဘက်ကသတင်းထုတ်ပြန်ပါတယ်စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးဒီကနေ့စက်တင်ဘာလ20မှာတော့ဟာခါမြို့ပေါ်မှာတိုက်ပွဲဖြစ်တာမရှိဘဲနဲ့စစ်ကောင်စီကဒီဟာခါမြို့ပေါ်ကနေအချို့ကိုပြောင်းရွှေ့ခိုင်းတာတွေတော့ရှိတယ်လို့ CDF ဟာခါကတောင်းရှိသူတူကခုလိုပြောပါတယ
်ဒီဆွတ်တိုယုံကြီးရဲ့အောက်ခက်အင်းစီ450နီးပါးလောက်ရှိနေသူတို့ကတော့တင်းရတော့ရွှေ့ခိုင်းတယ်စစ်တပ်ကတကယ်လုံးထွက်တာရရောဟာခါမှာရောမရှိသေးပါဘူး။အဲ့ဒါအစူရရုံးရဲ့နောက်ထပ်မိနာမှာရှိတဲ့အိမ်ကြီးဆိုတော့လေဒီလိုများခုခုဖြစ်ရင်တော့ဒီကတက်ကဖို့ဒီနေ့နေ့ကြည့်ချမယ်ဆိုတော့တဘောပြီးသူကြီးကိုကြောက်စိတ်ဝင်အောင်လေရှင်းချောက်တဲ့တဘောဖြစ်တယ
်။စက်တင်ဘာလ18ရက်နေ့ညပိုင်းတော့ကလည်းချင်းမိနယ်မြို့တော်ဖြစ်တဲ့ဟာခါမြို့အစူရရုံးမှာနေရာယူထားတဲ့စစ်ကောင်စီတပ်တွေကိုဟာခါ CDF ကပစ်ခတ်ခဲ့ခြင်းစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့မြို့ရင်းကိုပစ်ခတ်တာမို့လို့နေနှလုံးမီးလောင်ကျွမ်းပြီးတော့ရပ်သား၄ဦးထိခိုက်ဒဏ်ရာရရှိတယ်လို့ဒေသခံတွေကတစင်သိရှိရပါတယ်ခင်ဗျာ။